Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဩဂုတ်လ1ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျွန်တော်အလွင်ဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲအတွက်ရှင်ပြန်မှုတွေပြင်းထန်လာနေချိန်မှာပဲပြန်ပြက်သမ္မတလောင်းနှုတ်ကြားအပြန်အလှန်ထိုးနှက်တိုက်ခိုက်ပြောဆမှုတွေလည်းထွက်ပေါ်နေပါတယ်။တူကီနိုင်ငံကမအောင်မြင်တဲ့ဆက်ရနာသိမ်းမှုနောက်ဆက်တွဲနှိမ်နှင်းမှုတွေဖြစ်နေစစ်သား၁၁ယောက်ကိုဒီနေ့ထပ်မံဖမ်းဆီးလိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမတ်တင်ကြီးထိုင်နေတူကြီးညာပေးပါပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်သောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့Republican Party နဲ့ Democratic Party တို့နိုဝင်ဘာရွေးကောက်ပွဲအနိုင်ရရေးအာရုံထားလှုပ်ဆောင်နေကြတယ်ဆိုတဲ့သတင်းမြန်မာနိုင်ငံဆိုင်ရာသတင်းတွေထဲမှာတော့27ရာစုပင်လုံညီလာခံကျင်းပဖို့ပြင်ဆင်နေတဲ့အချိန်မှာဝါနဲ့မိုင်းလာအဖွဲ့ဘက်ကတော့တက်ဖို့အစဉ်သင့်ဖြစ်နေပါပြီ AA ရခိုင်အဖွဲ့အနေနဲ့ကရောဘလို့သဘောထားရှိပါသလဲ
ဆိုရဖက်ကလည်းဒါအကုန်လုံးပါဝင်ရေးကိုပြောထားတဲ့အတွက်ကျွန်တော်တို့လည်းစိတ်ဝင်စားနဲ့စောင့်နေတော့မှာပဲဒါနိုင်ငံရေးလှုပ်တာဆိုတော့လူကုန်တိတ်ခါလူမျိုးကုံတိတ်ခါအဖွဲ့စီကုံတိတ်ခ
ါ AAS စဦးစီးချုပ်ဗိုလ်မှူးချုပ်ထွန်းမြတ်နိုင်မှာဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာခလီးငယ်လေးတွေအပါအဝင်လူ20လောက်အသက်ရှူလမ်းကြောင်းပိုးဝင်တဲ့ရောဂါကြောင့်သေဆုံးခဲ့ရတဲ့သတင်းစတဲ့နောက်ဆုံးရသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်။အခုချင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိန်ကြီးထိုက်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲအတွက်ရှင်ပြိုင်မှုတွေပြင်းထန်လာနေချိန်မှာပဲပြန်ပြက်သမ္မတလောင်းနှုတ်ကြားအပြန်အလှန်ထိုးနှက်တိုက်ခိုက်မှုတွေလည်းထွက်ပေါ်လာနေပါတယ်။စီယွန်ကီးစင်နောက်ဆုံးနှစ်ဖြစ်တနင်္လာနေ့ကအိုဟိုင်းိုပြည်နယ်ကိုလံဘတ်မှာရောက်နေတဲ့ဟီလာရီကလင်တန်ကတော့ပြန်ပြက် Republican Party ကသမ္မတလောင်းဒေါ်နယ်ထရန့်မှာဒီမိုကရေစီစနစ်အတွက်အန္တရာယ်တစ်ရပ်ဖြစ်ပြောဆိုလိုက်သလိုအစဉ်အချိန်မဲ့ပြောဆိုနေရတာကိုနားမထောင်ကြဖို့လည်းတိုက်တွန်းခဲ့ပါတယ
်။ I watched what's happened over the last 2 weeks.A lot of the rhetoric that came from Trump and his
candidate in the past two months Trump and Republican Party ညီလာခံအတွင်းအစိုးမြင့်သဘောထားတွေမကောင်းတာတွေပဲပြောဒဏ်ဆိုဒဏ်တွေကြားခဲ့ရတဲ့အကြောင်း Clinton ကပြောဆိုသွားခဲ့တာပါ Democratic Party သမ္မတလောင်း Clinton ကတော့သမ္မတလောင်းရွေးဝဲမှာအကျိတ်နဲ့ရှင်ပြန်ရမယ်သမရယူဝဲမှာတိတ်နဲ့ရှင်ပြန်မယ်အဓိကမဲဆန္ဒနည်းမျိုးတွေပါဝင်မယ်လို့နိုင်ငံရေးအကဲခတ်တွေတွက်ဆထားကြတဲ့ Ohio နဲ့ Pennsylvania ပြည်နယ်တွေမှာ၃ရက်ကြာစီယွန်ခီထွက်ခဲ့တာပါစီယွန်ခီစဉ်တွင် Ohio နဲ့ Pennsylvania ပြည်နယ်ကစစ်ရုံတွေကိုတွားရောက်ကြည့်ရှုပြီးအမေရိကန်လူထုမားတွေကကုန်ပစ္စည်းတွေကျူးစားပန်းစားဆက်လက်ထုတ်လုပ်နေတဲ့အချိန် Trump ကတော့သူ့ကုန်ပစ္စည်းတွေကို Mexico, Slovenia နဲ့ Bangladesh တို့နိုင်ငံတွေမှာထုတ်လုပ်နေတာရှက်စရာကောင်းတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်ဒီချိန်ထဲမှာပဲပြန်ပြက် Republican သမ္မတလောင်း Trump ကတော့ Clinton နဲ့ Democratic Party ကသမ္မတအိုဘားမားဆိုရဲမူဝါဒတွေပေါ်ထိုးနှက်တိုက်ခိုက်ပြောဆိုခဲ့တာ
ပါ The general certainly aren't doing very well right now and General Allen after I saw he was on ranting and raving about me who we never met
ဘယ်ကြီးအနေနဲ့လဲထိရောက်လုံဆိုင်နိုင်စမ်းမရှိဘူးဒီမိုကရက်တစ်ပါတီညီလာခံမှာတုန်းကသူ့ပေါ်ထိုးနှက်ဝေဖန်ပြောဆိုခဲ့တဲ့အငြိမ်းစားဗိုလ်ချုပ်ကြီး John Allen ကိုလည်းမချေနှက်ချက်တွေရှိနေတဲ့ IS သွေးကြွတွေကိုလည်းအပြုတ်မတိုက်နိုင်ဘူးလို့ ABC ရုပ်သံနဲ့မင်းမြန်ကန်အတွင်းမှာ Trump ကပြောဆိုသွားတာပါစက်တင်ဘာနဲ့အောက်တိုဘာလတဲ့ကျင်းပဖို့စီစဉ်ထားတဲ့စကားစစ်ထိုးပွဲတွေမှာဒီမိုကရက်တစ်ပါတီကမမှန်မကန်လှုပ်တာတွေရှိနေတယ်လို့လည်း Trump ကဆွဆွဲပြောဆိုနေပါတယ်စကားစစ်ထိုးပွဲ၃ခုနဲ့နှစ်ခုဟာအမေရိကန်တွေအယူမှုဖြစ်လို့ရှိကြတဲ့အမေရိကန်ဘောလုံးပွဲတွေနဲ့တိုက်ဆိုင်နေပြီးရုံမြင့်တန်ကြားကြီးပြည်သက်တွေနေနဲ့တခြားကိစ္စတွေမှာစိတ်ဝင်စားမှုရောပါလို့ရှိရပါတယ်ဒီကိစ္စနဲ့ပတ်သက်လို့ NFL ဘောလုံးဖွဲ့ချုပ်ကကန့်ကွက်စာတစ်စောင်ပေးပို့ခဲ့တယ်လို့ Trump ကအစောပိုင်းပြောပေမဲ့နောက်ပိုင်းဘောလုံးဖွဲ့ချုပ်ကကန့်ကွက်စာပေးပို့တာမရှိဘူးလို့ငြင်းဆန်ခဲ့တဲ့အချိန်မှာတော့အဖွဲ့ချုပ်နဲ့နီးစပ်သူအတိုင်းဝန်စီကသိရတဲ့သတင်းဖြစ်တယ်ဆိုပြီးတော့လည်း Trump ရဲ့လက်ထောက်တစ်ယောက်ကပြောင်းလဲပြောဆိုခဲ့ပါတယ်
တူရကီနိုင်ငံမှာဇူလိုင်လလယ်ပိုင်းတုန်းကဆီယနာသိမ့်ဖို့ကြိုးပမ်းမှုအတွင်းတမရရီချစ်ထေးရအာဒိုဝန်တဲခိုနေတဲ့ဟိုတယ်ကိုတိုက်ခိုက်ခဲ့ပါတယ်ဆိုတဲ့ဆွဆွဲချက်နဲ့တူရကီစစ်သား17ဦးကိုတူရကီတပ်ဖွဲ့တွေကဒီကနေ့တနင်္လာနေ့မှာဖမ်းဆီးလိုက်ပါတယ်မာမာရစ်မြို့အနီးမှာသူတို့ကိုဖမ်းဆီးခဲ့တာပါတမရအာဒိုဝန်ကိုပြစ်မှတ်ထားသူတွေဆိုတဲ့ဆွဆွဲချက်နဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းတခြားစစ်သားတွေကိုလည်းဖမ်းဆီးခဲ့ပါတယ်အစိုးရကိုဖျောက်ချဖို့ကြိုးပမ်းခဲ့ချိန်ဇူလိုင်လ15ရက်နေ့တုန်းကသမ္မတအာဒိုဝန်ကမာမရစ်မြို့မှာအလတ်ရဲ့အပန်းဖြစ်ခီးရောက်ရှိနေတာဖြစ်ပြီးစစ်သားတပ်ဖွဲ့ကဟိုတယ်ကိုဝင်မတိုက်ခင်ကလေးကပ်ပြီးသူထဲခိုရာဟိုတယ်ကနေထွက်ခွာလာခဲ့တာလို့လည်းပြောပါရတယ်။ အနာသိမ့်မှုကြိုးပမ်းမှုမှာပါဝင်ခဲ့သူတွေလိုတမ်းမြရှိသူတွေကိုဖမ်းဆီးနေတာတွေတဲ့ဒီကနေ့စစ်သား12ဦးဖမ်းဆီးခံရမှုကနောက်ဆုံးဖမ်းဆီးမှုဖြစ်ပါတယ်သမရအာရဝန်ကစစ်တပ်ကိုအရက်ဖက်အုပ်ချုပ်မှုအောင်မှာထားရှိလိုက်တာနဲ့အတူမနေ့တနင်္ဂနွေနေ့တုန်းကစစ်တပ်ဝန်တန်း 1400 နီးပါးကိုရာထူးကဖယ်ရှားလိုက်ပါတယ်ဒီထဲမှာသမရအာရဝန်ရဲ့ထိတ်တန်းစစ်တပ်အကြံပေးလဲပါဝင်ခဲ့ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဟိုတယ်တစ်ခုအနေနဲ့သေခံဘုံခွဲတက်ခတ်မှုတစ်ခုဒီကနေ့တနင်္လာနေ့ကဖြစ်ပွားရမှာရဲတပ်ဖွဲ့ဝင်တဦးနဲ့တက်ခတ်သူ3ဦးသေဆုံးသွားပါတယ်။ကာဘူးမြို့တော်က၄စိတ်အနေနဲ့ North Gate Hotel လုံခြုံရေးအတွက်ကာယံထားတဲ့ဒဏ္ဍာရီအနေမှာဖောက်ခွဲပစ္စည်းတွေတင်ဆောင်လာတဲ့ကားတစ်စီးနဲ့မနေ့စောပိုင်းကဖောက်ခွဲတက်ခတ်ခဲ့ရကနေအသေခံဘုံပေါက်ခွဲသူ2ဦးသေဆုံးသွားတဲ့အကြောင်းကာဘူးမြို့တော်ရဲချုပ် Abdul Rahman Rahimi ကပြောဆိုခဲ့တာပါ။တက်ခတ်ခံရတဲ့ North Gate Hotel မှာတော့ American နိုင်ငံသားတွေအပါအဝင်နိုင်ငံခြားသား contract ဝန်ထမ်းတွေနေထိုင်ကြပါတယ်။ဖောက်ခွဲမှုအချိန်ကိုကာဘူးမျိုးတော်တစ်ခုလုံးခန်းစားခဲ့ရတယ်လို့တမျိုးလုံးနီးပါးလက်စစ်မီးတွေပြတ်တောက်သွားတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။နောက်ထပ်တက်ခတ်သူ2ယောက်ကတော့ဟိုတယ်ဝင်းထဲကိုဝင်ရောက်ဖို့ကြိုးဝှက်ပန်းခဲ့ပေမဲ့ရဲတွေရဲ့ပြစ်ခတ်မှုကြောင့်ဟိုတယ်ဝင်းထဲမှာပဲခိုးအောင်နေခဲ့ကြတယ်လို့လည်းရဲချုပ်ရာမီကပြောဆိုခဲ့ပါတယ်။နိုင်ရီနဲ့ချီပြီးအပြန်အလှန်ပြစ်ခတ်တက်ခတ်ရာကနောက်ဆုံးမှာတော့တက်ခတ်သူနှူးစလုံးကိုအသေးဖမ်းဆီးရမိခဲ့ပါတယ်။တက်ခတ်မှုကတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးတာလီဘန်ဖွဲ့ကကြေညာခဲ့ပါတယ်။
စီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာဒီကနေ့တနင်္လာနေ့ရုရှားရဟယင်တစင်ပြစ်ချခံခဲ့ရပြီးစီးနေလိုက်ပါသူ၅ဦးစလုံးသေဆုံးခဲ့ပါတယ်။တေယူပို့ဆောင်ရေးရဟယင်ပြစ်ချခံရတာလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အလက်ပိုမြို့ကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အပံ့တွေပို့ဆောင်ပေးပြီးအပြန်မှာပြစ်ချခံရတာဖြစ်ပြီးသေဆုံးသူတွေထဲမှာတော့အရာရှိ၂ဦးနဲ့ရဟယင်ဝန်ထမ်း၃ဦးတို့ပါဝင်တယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလကစလို့စီးရီးယားသမ္မတဘာရှာလ်အယ်အဆတ်အစိုးရကိုအထောက်ပံ့ပေးတဲ့အနေနဲ့ရုရှားတပ်ဖွဲ့တွေကလေချောင်းကနေတိုက်ခိုက်ခဲ့တာပါသမ္မတအဆတ်အစိုးရတပ်ဖွဲ့တွေနဲ့သူ့ကိုယာရုကဖယ်ရှားလိုတဲ့သဘုံတွေကြားတိုက်ပွဲတွေက2011ခုနှစ်မတ်လကတည်းကစတင်ခဲ့တာဖြစ်ပါတယ်ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုမှုတွေကနေပြည်တွင်းဆက်အထိဖြစ်ခဲ့ရတဲ့စီးရီးယားပြည်တွင်းဆက်မှာသဘုံအဖွဲ့တွေအတော်များများပါဝင်တိုက်ခိုက်နေတယ်လို့နေမြေတွေရရှိရေးတိုက်ခိုက်နေတဲ့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့လည်းပါဝင်ပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ UAE American တန်မြန်မာပိုင်းစီစဉ်ရဲ့တင်းနှာနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မလေးရှားနိုင်ငံမှာလုံခြုံရေးဥပဒေသေးတရက်ဒီကနေ့တင်းနှလာနေကစတင်အသက်ဝင်လာခြင်းမှာပဲဥပဒေသေးဟာလူခွင့်ရေးလှုပ်ရှားသူတွေကိုနှိမ်နင်းနိုင်မဲ့အရေးပေါ်လုံပိုင်ခွင့်အာဏာအသစ်တွေဝန်ကြီးချုပ်နာဂျီရာဆစ်ကိုအနက်ထားတယ်ဆိုပြီးဝေဖန်နေကြပါတယ်ဥပဒေသေးအရလုံခြုံရေးအန်တီရရှိတယ်လို့ဝန်ကြီးချုပ်အနေနဲ့ယုံကြည်ရဆိုရင်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်တွေကိုယာယီတားမြစ်ရဆိုင်ထားနိုင်မှာဖြစ်ပါတယ်အစိုးရအနေနဲ့စောင့်ကြည့်အကဲခတ်တဲ့လုပ်ငန်းတွေကိုပယ်ချနိုင်ခွင့်ရှိတယ်လို့အာဏာကိုအလွဲသုံးစားလုပ်နိုင်တဲ့အလားအလာတွေလည်းရှိလာနိုင်တယ်လို့နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုဖော်တစ်ခုဖြစ်တဲ့ Amnesty International ရဲ့ရှိတော်အားရှာနေပစိဖိရီယာဒုတိယညွန်ချိုင်းမှုဂျိုးဆက်ဗနန်တစ်ကပြောပါတယ်ကုလသမဂ္ဂရဲ့ဒေသဆိုင်ရာလူခွင့်ရေးရုံးခွဲကလည်းဥပဒေသေးဟာလူခွင့်ရေးချုပ်ဖောက်မှုတွေကျွလောအားပေးတာမျိုးလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်စူရခွင့်တွေကိုတစ်ဖက်သက်ကန့်သတ်ချုပ်ချယ်တာမျိုးဖြစ်လာမှာကိုစိုးရိမ်တဲ့အကြောင်းပြောဆိုခဲ့ပါတယ်အချင်းပြတ်ချက်ဆမှုအရှုပ်တော်ပုံတွေနဲ့မလေးရှားဝန်ကြီးချုပ်ရင်ဆိုင်နေရချိန်မှာပဲအတီးပြုတ်ပေးလိုက်တဲ့ဥပဒေသေးဟာဝန်ကြီးချုပ်အနေနဲ့အာဏာကိုဆက်ထိန်ထားနိုင်အောင်လမ်းဖွင့်ပေးလိုက်တဲ့လုပ်ရည်ဖြစ်နေလဲဝေဖန်နေကြတာပါ
ထိုင်းနိုင်ငံရဲ့နောက်ဆုံးထွက်ပေါ်လာတဲ့အခြေခံဥပဒေမူကြမ်းကိုမဲပေးခွင့်ရှိသူထိုင်းမဲဆန္ဒရှင်တန်း90ကျော်တို့မဲခွဲကြဖို့ရှိပြီးအထွေထွေရွေးကောက်ပွဲတွေကျင်းပနိုင်ရေးစစ်အစိုးရရဲ့လမ်းပြမြေပုံရဲ့အရေးကြီးတဲ့တစိ့တစ်ပိုက်အဖြစ်လဲရှုမြင်ချပါတယ်။ဒါပေမဲ့ဘလို့ရလာမျိုးထွက်လာမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။စစ်တမ်းတွေမှာတော့အခြေခံဥပဒေမူကြမ်းကိုထောက်ခံကြသူတွေရှိသလိုမဲဆန္ဒရှင်တွေရဲ့60ရာခိုင်နှုန်းကတော့ဩဂုတ်လ9ရက်မဲပေးပွဲမတိုင်ခင်အထိမဝေခွဲနိုင်ဖြစ်နေကြပါတယ်။2014ခုနှစ်ကတည်းကစလို့အာဏာရယူထားတဲ့စစ်တပ်ကအခြေခံဥပဒေမူကြမ်းဆိုင်ရာအပြန်အလှန်ဆွေးနွေးမှုတွေကိုတင်းတင်းကြပ်ကြပ်ချုပ်ကင်ခဲ့တာပါ။သတင်းဌာနတချို့ကိုဝင်ရောက်စီးနှင်းခဲ့တာတွေနဲ့အတူမထောက်ခံရေးလှုပ်ဆော်သူဒါဇင်နဲ့ကြီးဖမ်းဆီးခဲ့ပြီးဒီထဲမှာကျောင်းသားတွေလည်းပါဝင်ခဲ့ပါတယ်။အခြေခံဥပဒေအသစ်မှာပြည်သူ့ချမ်းမာရေးဝန်ဆောင်မှုတွေကိုဖျက်တောက်လိုက်မယ်ဆိုတဲ့ဆွဆဲပြောဆိုမှုတွေလည်းတိုးလာနေပြီးအစိုးရဘက်ကတော့အားလုံးကိုညှင်းဆို့ထားပါတယ်။ဒီသတင်းပတ်တည်းအတွင်းမှာတော့အခြေခံဥပဒေမူကြမ်းကိုအစိုးရငွေကြေးထောက်ပံ့ထားတဲ့ TPBS မှာဆွေးနွေးနိုင်ဖို့စစ်တပ်ကလမ်းဖွင့်ပေးခဲ့ပါတယ်။ပြည်သူတွေမဲယုံ မဲသွားထည့်ကြဖို့အစီအစိုးရကတိုက်တွန်းနေတာပါဒါပေမဲ့လည်းပြတ်တန်းချက်289ခုပါအခြေခံဥပဒေမူကြမ်းကိုထောက်ခံမထောက်ခံမဆုံးဖြတ်ခင်အရင်ဆုံးဖတ်ရှုလေ့လာမယ်လို့တော့သိရှိမှာမဟုတ်ဘူးလို့လည်းသုံးသပ်သူတို့ကပြောပါတယ်ရှင်
ဂျပန်နိုင်ငံကလူကြီးရထူထွက်လာတဲ့တိုကျိုမြို့တော်ရဲ့မြို့တော်ဝင်ဖြစ်ပထမဆုံးအချိန်အမျိုးသမီးတူကိုမဲပေးရွေးချယ်လိုက်ပါပြီမြို့တော်ဝင်တွေရဲ့ပထမဆုံးလောရမဲ့တာဝန်တွေထဲမှာတော့ကုန်ကျစရိတ်အလွန်ကျွံဖြစ်နေရပြီးဆောက်လုပ်ရေးလုပ်ငန်းတွေကြန့်ကြာနေရတဲ့ပုံတူကူးချက်ထားတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့2020ပြည်တွင်းနွေရာသီအိုလံပစ်အားကစားပွဲတော်ကျင်းပနိုင်ရေးပြင်ဆင်မှုကိစ္စတွေလည်းပါဝင်ပါတယ်ဂျပန်နိုင်ငံရဲ့ပထမဆုံးအမျိုးသမီးကာကွယ်ရေးဝန်ကြီးလည်းဖြစ်ခဲ့ဘူးတဲ့အသက်64နှစ်အရွယ်မြို့တော်ဝင်တွေယူရီကိုကိုအီကေကတော့တိုကျိုမြို့တော်ကိုအသွင်သင်းနဲ့အုပ်ချုပ်သွားမယ်လို့ပြူထားပါတယ်သူရင်တာဝန်ယူခဲ့ဘူးတဲ့မြို့တော်ဝင်ယူအီချီမာဆူဆိုးကတော့ယာရုကနှုတ်ထွက်ခဲ့ရတဲ့ပြည်သူပိုင်ငွေချေးစီမံခန့်ခွဲမှုပြဿနာကလည်းမြို့တော်ဝင်အသင်းဒုတိယတစ်ဆင့်အနေနဲ့ဖြေရှင်းရမယ့်တာဝန်တစ်ခုဖြစ်လာနိုင်ပါတယ်အရင်ဆုံးလိုအပ်မဲ့တာဝန်အနေနဲ့ကတော့ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့က2016နွေရာသီအိုလံပစ်အားကစားပွဲတော်ကိုတက်ရောက်ပြီးနောက်တစ်ချိန်အင်ရှင်ဖြစ်လက်ခံဖို့အိုလံပစ်အလံကိုလွှဲပြောင်းလက်ခံရယူရမှာပါအမျိုးသမီးမြို့တော်ဝင်အသင်းအနေနဲ့တိုကျိုမြို့တော်ကတက်ကြီးရွယ်ရွယ်နဲ့ကလင်းငယ်တွေပြည်စုဆက်လျှောက်ရေးငလင်းအနေအတွက်လိုအပ်တဲ့ကာကွယ်မှုတွေချုပ်တင်ပြင်ဆင်ရေးကိစ္စတွေကိုလည်းကြိုက်တွေ့ရမှာဖြစ်ပါတယ်
ထိုင်ဝမ်ကျွန်းကဒေသခံတိုင်းရင်းမျိုးနွယ်စုဝင်တွေရာစုနှစ်တွင်နဲ့ချီပြီးဆင်းရဲဒုက္ခတွေနဲ့ကြုံတွေ့ကြရတဲ့အပေါ်ထိုင်ဝမ်သမ္မတကပထမဆုံးအကြိမ်ဖြစ်တရားဝင်တောင်းပန်လိုက်ပါတယ်။ဒေသခံတိုင်းရင်းမျိုးနွယ်စုဝင်တွေကိုအစိုးရရဲ့ကိုယ်စားချက်မှတောင်းပန်ပါတယ်။ပြီးခဲ့တဲ့နှစ်ပေါင်း400ကျော်တရားမျှတမှုမရှိခဲ့တာတွေဆင်းရဲဒုက္ခတွေအတွက်ကျွန်တော်တို့လှိုက်လိုက်လဲလဲတောင်းပန်ပါတယ်လို့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကဒီကနေ့တင်းနှလာနေမှာပြောဆိုသွားတာဖြစ်ပါတယ်ရှင်။
တနင်္လာနေ့ညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူဆုံးနားဆင်ရမယ့်သတင်းကတော့အမေရိကန်တွေနိုဝင်ဘာလရွေးကောက်ပွဲအတွက်ပြင်ဆင်နေကြတဲ့အခြေအနေပါ။ Republican နဲ့ Democratic ပါတီကြီးနှစ်ခုစလုံးရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံတွေပြီးဆုံးသွားခဲ့ပြီးတဲ့နောက်တရားဝင်သမ္မတလောင်းတွေအနေနဲ့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာအနိုင်ရဖို့အာရုံထားပြီးတော့လှုပ်ဆောင်နေကြပါတယ်။ Republican သမ္မတလောင်း Donald Trump အနေနဲ့အငင်းပွားစရာဖြစ်နေတဲ့သူ့ရဲ့ပြောဆိုချက်တွေကိုကာကွယ်ပြောဆိုနေရပေမဲ့ထပ်ပြီးတော့ပြောအောင်မယ်လို့လည်းကတိပေးပြောနေပါတယ်။ပြိုင်ဘက် Democratic Party သမ္မတလောင်း Hillary Clinton ကလည်း Democratic Party ညီလာခံကကွန်ပျူတာတွေကို Russia hacker တွေက online ကနေတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုအခြေခံပြီးတော့ Mr. Trump က Russia သမ္မတ Vladimir Putin ကိုအားကျတဲ့အကြောင်းပြောဆိုခဲ့တဲ့အပေါ်မှာမေးခွန်းထုတ်ထားပါတယ်။စက်ရုံလုပ်ငန်းအလုပ်တွေမရှိတော့တာကြောင့်မကြေမနက်ဖြစ်နေကြတဲ့ပြည်내တချို့မှာအာရုံထားမဲဆွယ်စီယုံဖို့သမရလောင်းနှစ်ဦးလောလောဆယ်စ조사နေကြတဲ့အကြောင်း VOA သတင်းနောက်ဇလတိကဟုတ်ကဲ့သတင်းဆောင်မကိုတော့မခင်ဖြူထွေးပြောပြပေးပါရှင
်။တနင်္ဂနွေနေ့ Fox သတင်းအစီအစဉ်နဲ့တွေ့ဆုံမင်းမြန်ကမ်းမှာ Democratic Party သမရလောင်း Mrs. Clinton ကဒီ Democratic Party ညီလာခံကွန်ပျူတာတွေကို Russia hacker တွေက online ကနေတိုက်ခိုက်ခဲ့တယ်ဆိုရဲဆွဆွဲချက်ပေါ်မှာအခြေခံပြီးတော့ Russia နဲ့ပတ်သက်တဲ့ Trump ရဲ့ယက်တီချက်ကိုဝေဖန်သွားပါတယ
်။ We know that Donald Trump has shownA very troubling willingness to back up Putin to
Donald Trump ကပူတင်ကိုအားပေးထောက်ခံမှုလူလိုလားလားဖြစ်နေတာတွေ့ရတော့အတော်လေးစိတ်ပြည့်မိပါတယ်။ NATO အဖွဲ့ဝင်နိုင်ငံတွေကိုတကယ်လို့များကျူးကျော်ခဲ့လို့ရှိရင် NATO အဖွဲ့ကြီးကမဟာမိတ်တွေကိုကူပြီးတော့လာပြီးတော့ကဲပါမလားလို့ပြောလို့ပြော။ Russia ကခရိုင်းမီးယားနဲ့ယူကရိန်းကိုရန်လုတ်ကျူးကျော်ခဲ့လို့အမေရိကန်နဲ့ဥရောပသမဂ္ဂပူးပေါင်းပြီးရုရှားအစိုးရအရာရှိတွေကိုပိတ်ဆို့အရေးယူထားတာတွေကိုလည်းသူကရုပ်သိမ်းပစ်မယ်လို့ပြောလို့ပြောလုပ်နေတာပါပဲ
။ခရိုင်းမီးယားကျွန်းဆွယ်ယူကရိန်းနိုင်ငံထဲကနေခွဲထွက်ပြီးရုရှားနဲ့ပူးပေါင်းတာကိုသူလက်ခံကောင်းလက်ခံမယ်လို့ထရမ့်ကပြောခဲ့တာပါ။ဒါဟာလက်တွေ့ကျတဲ့စဉ်းစားချက်ဖြစ်တယ်လို့ ABC ရုပ်သံရဲ့ This Week အစီအစဉ်မှာ George Stephanopoulos နဲ့တွေ့ဆုံမေးမြန်းခန်းတွင် Trump ကပြောသွားပါတယ်
။ But if we can have a good relationship with Russia and if Russia would help us get rid of ISIS, frankly as
Russia နဲ့ဆက်ဆံရေးကောင်းမယ်ဆိုရင် ISIS အစွန်းရောက်တွေကိုအမြင့်ပြတ်ချေမှုန်းဖို့ Russia ကကူညီပေးနိုင်မယ်ဆိုရင်ကျွန်တော်ဆိုရင်လည်းအတိုင်းပွင့်မလင်းလင်းပြောရရင်ဗျာငွေတွေအမြောင်အများနဲ့လူတွေရဲ့အသက်တွေတခြားအရာအားလုံးမဆုံးရှုံးရအောင်လုပ်နိုင်မှာပါ။ဒါကအကျိုးရှိတဲ့ကိစ္စပါ။
အမေရိကန်စစ်တပ်အတွက်တာဝန်ထမ်းဆောင်ရင်းအီရတ်နိုင်ငံမှာတိုက်ဆုံသွားခဲ့သူတို့ရဲ့ဖခင်ဒီအမေရိကန်မွတ်စလင်တို့ရဲ့ဝေဖန်ပြောဆိုချက်ကိုလည်းထရမ့်ကတုံ့ပြန်ခဲ့ပါတယ
် If you look at his wife she was standing there she had nothing to say she probably
ဘယ်မှာရန်နေတဲ့သူ့ရဲ့ဇနီးတဲ့ကိုကြည့်ပါလားဗျာအဲ့ဒီမျိုးသမီးကဘာမှပြောမသွားဘူးသူမှပြောချင်တာရှိပြီးပြောခွင့်မရတာဖြစ်ကောင်းဖြစ်နိုင်ပါတယ
်ဒီပြောဆိုချက်ကိုစာဆုံးစစ်တီရဲ့မိဘတွေကဒေါသတကြီးတုံ့ပြန်ပါတယ်
I wasn't paid and all America felt that pain.
ကျမတို့နာကျင်ခံစားခဲ့ရတာပါဒီလိုနာကျင်မှုမျိုးကိုအမေရိကန်ပြည်သူအလုံးခံစားရပါတယ
် Trump ရဲ့မှတ်ချက်စကားကိုရည်ညွှန်းပြီး Mrs. Clinton ကလည်းသူမရဲ့ပြိုင်ဘက်ဟာပုံမှန်စိတ်အနေထားရှိတဲ့သမ္မတလောင်းတယောက်မဟုတ်ဘူးလို့စနေနေ့ကပန်ဆယ်ဗေးနီးယားပြည်နယ်မှာသူ့ကိုထောက်ခံသူတွေကိုပြောသွားပါတယ
် Somebody who attacks everybody has something missing
လူတိုင်းကိုလိုက်ပြီးတက်ခိုက်နေတဲ့သူတယောက်ဟာတခုခုတော့ချွတ်ယွင်းနေတာပါပဲ
Mrs. Clinton ကိုကလိန်ကချစ်ကလိန်ချန်လို့သုံးလုံးပြောလို့ရှိတဲ့ Trump ကဒီမဲဆွယ်စည်းရုံးမှုတွေမှာသုံးလုံးနဲ့လေးတန်းဟာအခုထပ်ပို့ပြီးတော့ပိုကောင်းလာစရာမရှိတော့ဘူးလို့ပြောပါတယ
် Just remember this Trump is going to be no more Mr. Nice Guy
Trump အနေနဲ့ရှေးလျှောက်ယဉ်ကျေးပြနေမှာမဟုတ်ဘူးဆိုတာကိုသတိရကြပ
ါနောက်ဆုံးကောက်ယူခဲ့တဲ့လူထုစစ်တမ်းတွေအရာကတော့ဒီနှစ်အမေရိကန်သမ္မတရွေးကောက်ပွဲဟာတယောက်နဲ့တယောက်အပြတ်သက်အနိုင်ရဖို့မလွယ်ကူတဲ့အကျင့်နဲ့ရှင်ပြရမယ်ရွေးကောက်ပွဲဆိုတာကိုပြသနေပါတယ်ရှင
် VOA အမေရိကန်တန်ရဲ့တနင်္လာညနေခင်းအတန်လွှင့်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ပြပေးကြပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံစတင်နိုင်ရေးအတွက်နိုင်ငံရေးမူပေါင်းပြင်ဆင်သုံးသပ်တဲ့ဆွေးနွေးပွဲကိုဒီလပထမပတ်မှာစတင်မှုရှိနေပြီးတော့ပြီးခဲ့တဲ့ရက်တွေကနေပြည်တော်ကိုလာရောက်ပြီးတော့နိုင်ငံအကြီးအကဲတွေနဲ့တွေ့ဆုံခဲ့တဲ့ဝါနဲ့မိုင်းလာအဖွဲ့တွေကတော့နိုင်ငံရေးမူပေါင်းဆွေးနွေးပွဲနဲ့27ရာစုပင်လုံကိုတက်ရောက်ဖို့အလားအလာရှိနေပါတယ်။တစ်ချိန်တည်းမှာပဲ27ရာစုပင်လုံညီလာခံတက်ရောက်ရေးအတွက်ဆွေးနွေးဖို့ကြံရှိနေသေးတဲ့တအောင်းခေါ်ပလောင်ကိုကန့်နဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေနဲ့ငြိမ်းချမ်းရေးကော်မရှင်တို့တွေ့ဆုံမှုရှိနေပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပြည်တော်စုငင်းချရေးညီလာခံ27ရာစုပင်လုံအတွက်နိုင်ငံရေးမူပေါင်းဆွေးနွေးမယ့်ရက်ကိုဒေါက်တာတင်မျိုးဝင်းခေါင်းဆောင်နဲ့ငင်းချရေးကော်မရှင်နဲ့ဦးဆိုင်လင်းခေါင်းဆောင်နဲ့မိုင်းလာခေါ်အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်ဖွဲ့ NDAA တို့ရန်ကုန်မြို့အမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ငင်းချရေးဗဟို NRPC ရုံးမှတွေ့ဆုံအပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်နိုင်ငံရေးမူပေါင်းဆွေးနွေးပွဲကိုဒီလပထမပတ်မှာစတင်ဆွေးနွေးဖို့ရှိကြောင်းငြိမ်းချမ်းရေးကော်မရှင်တွင်ရင်မှုဦးခင်စောဦးကအခုလိုပြောပါတယ
်ကျွန်တော်တို့ဒီပြည်ထောင်စုငြိမ်းချမ်းညီလာခံ27ရာစုပင်လုံးကျင်းပဖို့အတွက်ဒီနိုင်ငံရေးဆွေးနွေးမှုမူပေါင်းပြန်လည်ပြင်ဆင်သုံးသပ်တဲ့အစီအစဉ်ကိုဒီဩဂုတ်လပထမပတ်ပေါ့လေပထမပတ်ရဲ့9ရက်8ရက်ပတ်ဝန်းကျင်လောက်မှာကျွန်တော်တို့ကျင်းပဖို့ရှိပါတယ်
မိုင်းလာအဖွဲ့နဲ့ UWSA ခေါ်ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့တို့ကနိုင်ငံရေးမူပေါင်းဆွေးနွေးပွဲကိုပါဝင်တယောက်ဖွဲ့ရှိကြောင်းလည်းဦးခင်စောဦးကအခုလိုစစ်ပြောပါတယ
်။မူပေါင်းဆွေးနွေးတဲ့ဆွေးနွေးပွဲတွေကိုဟိုသူတို့ဇာနေတဲ့ကိုယ်စားလှယ်ဆက်လွတ်ပြီးတော့မှတယောက်ပေးဖို့ပြုလို့ရှိရင်ဒီကျွန်တော်တို့ညီညာညီလာခံကိုလည်းတယောက်နိုင်ရေးပေါ့လေညီလာနေရှာဖွေဖို့ဆိုပြီးတော့ကျွန်တော်ဆွေးနွေးခဲ့ပါတယ်။ညီလာခံကိုတယောက်နိုင်တယောက်ဖို့တော့လည်းသူတို့စိတ်ဝင်စားပါတယ်။အဲညီလာခံတယောက်ဖို့အတွက်ကိုလည်းဘလို့တက်ရောက်လို့ရမလဲဆိုတာမျိုးပေါ့လေအလုံးပါဝင်တဲ့ဒီညီလာခံကိုတက်ရောက်ခွင့်ကိုလည်းကျွန်တော်တို့ညှိနှိုင်းပြီးတော့မှညီလန်းရှာဖွေပြီးတော့မှဆောင်ရွက်သွားပူးပေါင်းဆောင်ရွက်သွားကြမယ်လို့ဟိုဒီလိုဆွေးနွေးမှုရရှိခဲ့ပါတယ်ကျွန်တော်ကယူဆတော့တို့တက်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဟိုတို့ဟိုဆန္ဒရှိပါတယ်ဘလို့တက်ရမှာလဲဘယ်အဆင့်တွေလွှတ်ရမှာလဲလို့စသဖြင့်ဒီလိုမေးမြန်းတဲ့အတွက်ကြောင့်တက်နိုင်မယ်လို့ယူဆပါတယ်သို့သော်လည်းတို့ကအဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်တို့အဖွဲ့အစည်းအတွင်းမှာပြန်လည်ပြီးတော့မှဆွေးနွေးညှိနှိုင်းပြီးအတူတူယူရမယ်သဘောမျိုးလို့ယူဆပါတယ်
ဝါနဲ့မိုင်လာကိုစလေအဖွဲနှစ်ဖွဲ့ဟာဇူလိုင်လ29ရက်နေ့မနက်ပိုင်းကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သလိုမွန်လွဲပိုင်းမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဇူလိုင်လ30ရက်နေ့မှာတော့ငြိမ်းချမ်းရေးကော်မရှင်နဲ့ဝါကိုစလေအဖွဲနေပြည်တော်မှာတွေ့ဆုံဆွေးနွေးပြီးဒီကနေ့မှာမိုင်လာအဖွဲနဲ့ရန်ကုန်မြို့မှာဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီကနေ့သတင်းစာရှင်းလင်းပွဲမှာငြိမ်းချမ်းရေးကော်မရှင်အတွင်းရေးမှူးဦးခင်စောဦးကတအန်းခေါ်ပလောင်ကိုကန်းနဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေနဲ့လည်း27ရာစုပင်လုံမှာပါဝင်ရေးအတွက်မကြာခင်မှာတွေ့ဆုံဖို့ရှိကြောင်းပြောပါတယ
်။ကိုကန်းတို့အေရုနဲ့ကတော့ကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေပါတယ်။အဲသူတို့နဲ့တော်တော်လေးကိုကျွန်တော်တို့ဟိုမူချမ်းဝင်ကျွန်တော်တို့ညှိနှိုင်းနေပါတယ်။မကြာခင်လည်းကျွန်တော်တစ်ခေါက်ထပ်သွားဖို့ရှိပါတယ်။သွားတဲ့အခါမှာတော့အဆင်ပြေစွာညှိနှိုင်းနိုင်မယ်လို့ယူဆပါတယ်
။သွားရောက်မဲ့ရက်ကိုအတိအကျမတတ်မှတ်နိုင်သေးပေမဲ့မိုင်းလာအဖွဲ့အခြေဆိုင်ရာမိုင်းလာမြို့မှာတွေ့ဆုံဖို့အလားအလာရှိကြောင်းလည်းပြောပါတယ်။တအန်းခေါ်ပလောင်ကိုကန့်နဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးဖို့အတွက်ဦးသိန်းစိန်ဆိုရအဖွဲ့ကဖိတ်ခေါ်တာမရှိခဲ့ပါဘူးဒီလိုအဖွဲ့အစည်းအားလုံးမပါဝင်တာကြောင့်ကချင်ကရင်နီမွန်နဲ့ SSA မြောက်ပိုင်းရှမ်းတပ်ဖွဲ့တွေအပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့က NCA စာချုပ်ကိုပါဝင်လက်မှတ်ရေးထိုးဖို့ငြင်းဆန်ခဲ့ပါတယ် ပြီးခဲ့တဲ့လကုံပိုင်းကတော့ကချင်လွတ်လပ်ရေးအဖွဲ့ KIO အခြေစိုက်ရာမိုင်ဂျာယာမှာ NCA လက်မှတ်ရေးထိုးတဲ့အဖွဲ့၈ဖွဲ့နဲ့မထိုးသေးတဲ့အဖွဲ့၉ဖွဲ့တို့တွဲဆုံပြီး၂၁ရာစုပင်လုံအရေးကိုဆွေးနွေးခဲ့ပါတယ်။ဒီမိုင်ဂျာယန်ဆွေးနွေးပွဲကိုပလောင်ကိုကန် UWSA ဝါအဖွဲ့နဲ့နဂါအဖွဲ့တွေမတက်ရောက်ခဲ့ပါဘူး။
ကိုမိုးစောပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့ရခိုင်လက်နက်ကိုင်တက်အေအေရဲ့ငင်းညာရေးပေါ်သဘောထားကိုကြည့်ကြရအောင်ပါအေအေရခိုင်လက်နက်ကိုင်တက်ဖွဲ့အနေနဲ့အစိုးရတည်ရဲ့ငင်းညာရေးလုပ်ငန်းစဉ်မှာပါဝင်ခွင့်ရဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထံကိုစာရေးသားဆက်သွယ်နေပြီးတော့မကြာခင်မှာညှိနှိုင်းမှုတွေပြုလုပ်လာပွဲရှိနေပါတယ်အေအေအပါအဝင်လက်နက်ကိုင်အဖွဲ့၃ဖွဲ့နဲ့ပတ်သက်လို့ငင်းညာရေးလုပ်ငန်းစဉ်မတိုင်ခင်အရင်ဆုံးလက်နက်စွန့်မှုမြန်မာတပ်မတော်ဘက်ကလိုလားနေတာပါAA အဖွဲ့အနေနဲ့ကတော့ငင်းညာရေးလုပ်ငန်းစဉ်မှာပါဝင်ခွင့်ရဖို့အကောင်းဆုံးကြိုးပမ်းနေတယ်လို့အစိုးဆုံးအတွက်ကိုလည်းရင်ဆိုင်ပြင်ဆင်ထားတယ်လို့ AA စစ်ဦးစီးချုပ်ဗိုလ်မှူးချုပ်ထွန်းမြတ်နိုင်က VOA ကိုပြောပါရယ်အစိုးရတဲ့အနေနဲ့27ပင်လုံညီလာခံကိုအခုဩဂုတ်လကုန်မှစတင်မှုရည်မှန်းထားပေမဲ့တိုင်းရင်းသားတွေဘက်ကတော့လာမယ့်အောက်တိုဘာလကျမှစတင်မှုလိုလားမှုတွေရှိနေပါတယ်ငင်းညာရေးလုပ်ငန်းစဉ်တွေလှုပ်ဆောင်နေတဲ့အချိန် AA ရဲ့ရက်တီနေတဲ့အခြေအနေတစ်စိတ်တစ်ပိုင်းကိုတော့ VOA သတင်းတောက်မတ်မေခမေးမြန်းတဲ့အခါမှာ AA စစ်ဦးစီးချုပ်ဗိုလ်မှူးချုပ်ထွန်းမြတ်နိုင်ကအခုလိုစဖြေပါတယ
်ကျွန်တော်တို့ကတော့ငိုကလေးကအဆိုးဆုံးအတွက်စဉ်းစားထားတယ်ပြင်လဲပြင်ဆင်ထားတယ်ပေါ့လေနော်တကယ်လို့များကျွန်တော်တို့မဟာမိတ်တွေကဒီမျိုးတော့မယ်ဆိုရင်ဘာဖြစ်နိုင်လဲပေါ့လေဒီရက်ပိုင်းတွေမှာလည်းကျွန်တော်တို့သုံးဖွဲ့ကနေပြီးမှတဆင့်ခံပေါ့လေနော်ကျွန်တော်တို့အကြခံတစ်ခုကနေစာပို့ပါလေဒီနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ကိုလိမ့်မုံပြီးမှပေါ့လေလက်ထဲကိုထည့်ပေးဖို့ထိအဲကျွန်တော်တို့ငကိုကြီးညာချက်တွေပြီးရင်ကျွန်တော်တို့ဒီနိုင်ငံရေးပြဿနာပေါ်အဖြစ်ရှာဖို့ကိစ္စတွေပေါ့လေအဲ့ဒါတွေကိုကျွန်တော်တို့ကန့်လန့်ထားတာရှိတယ်ပြီးရင်အစိုးရဘက်ကလည်းဒါအကုန်လုံးပါဝင်ရေးကိုပြောထားတဲ့အတွက်ကျွန်တော်တို့လည်းစိတ်ဝင်စားနဲ့စောင့်နေတော့မှာပဲဒါနိုင်ငံရေးလောက်တာဆိုတော့လူကုံတိတ်ခါလူမျိုးကုံတိတ်ခါအဖွဲ့စည်းကုံတိတ်ခါဆိုတာရှိပါလေအဲပြီးမှဟိုတိတ်ခါမရှိတဲ့အနေထားဆိုရင်တော့ကျွန်တော်တို့ငကိုရက်တီချက်အတိုင်းပဲရက်တီမှာ
အော်တစ်ချိန်တုန်းကအကိုတို့ကဒီကချင် KIE KIE နဲ့ကလည်းမဟာမိတ်အနေထားရရှိရတခြားအဖွဲ့အစည်းနဲ့လည်းမဟာမိတ်တော်များမဟာမိတ်အနေထားရှိရရှိခဲ့တာပေါ့ဒီတိုင်းရင်းသားတွေတန်ရင်ရှိနေတဲ့တိုင်းရင်းသားတွေကအကိုတို့ရဲ့ရက်တီမှုအပေါ်မှာဝိုင်းဝန်းပြီးမရက်တည်နိုင်တော့တဲ့အနေထားလို့အကိုသုံးသပ်ပါ။အ
ဲ့ဒီအနေထားတော့မဟုတ်ဘူးထင်တယ်။အဲသူတို့လည်းကျွန်တော်တို့ကိုမစာနာလို့တော့မဟုတ်ဘူး။ဒါမဲ့တချို့ကိစ္စတွေမှာကြတော့ဟိုကျွန်တော်တို့အချင်းချင်းကြားထဲမှာပေါ့လေ။ဟိုစာနာမှုကိုသဘောတရားနဲ့စာနာတာထက်ဟိုလက်တွေ့ဆန်ဆန်စာနာပြီးမှရက်တည်ကြရင်တော့ပိုကောင်းမယ်လို့ကျွန်တော်မြင်ပါတယ်ဒီနေ့ဒီချိန်မှာပေါ့လေနော်။ဒီလိုလက်တွေ့နဲ့သဘောတရားကွဲလွဲချက်တွေပေါ့ထပ်တူမကြမှုတွေကြောင့်ပဲအဲတစ်ဖက်နဲ့တစ်ဖက်မှာမပြီးမပြတ်နိုင်တဲ့ခီးရှည်ကြီးလိုဖြစ်နေတာထင်တယ
်ကိုရိုးရဲ့မဟာမိတ်ကပုံစံကအခုချိန်မှာ KIA ထက်ဝါနဲ့ပို့ပြီးတော့မဟာမိတ်ပုံစံပို့ပြောင်းလာတယ်ဆိုတဲ့အနေအထားမျိုးအဲ့ပုံမှာအခုအနေနဲ့ကျွန်တော်တို့ဘယ်လိုများအဖြေပြနိုင်လဲ
ဒါလည်းမှန်ပါတယ်ကျွန်တော်တို့တော်တော်များများအပေါင်းအသင်းများပါတယ်ရခိုင်တပ်မတော်ကတော့အဲ့ဒီမှာကျွန်တော်တို့ဒီဖက်မှာလဲဝော့တွေနဲ့မဟာမိတ်ဖွဲ့တယ်ပြီးရင်သူတို့မှာလဲအတာချက်အာနေချက်ဆိုတာရှိတယ်ပေါ့နော်အတာချက်ကတော့သူတို့ကများလည်းမပြောဘူးဒါမှပြောသလောက်တော့လုပ်တယ်ဒီတိုင်းရက်တယ်မယ်ဆိုဒီတိုင်းရက်ဒီလေအထာရှိတယ်စကားကိုတာဝန်ခံတဲ့အနေထားပေါ့နော်တစ်ဖက်မှာလဲတစ်ဖက်ကအုပ်စုတွေလဲစကားကိုတာဝန်မခံဘူးလို့ကျွန်တော်မပြောလို့ပါဘူးဒါမှတစ်ဖက်ကကြတော့နည်းနည်းအတွေ့အများသလားလို့လေနော်
ဒါကတော့ AA စစ်ဦးစီးချုပ်ဗိုလ်မှူးချုပ်ထွန်းမြတ်နိုင်ကို VOA သတင်းတောက်မတ်မီခမေးမြန်းခဲ့တာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်။နမိုနီးယားလို့ခေါ်တဲ့အသက်ရှူလမ်းကြောင်းနဲ့ဗိုင်းရပ်စ်ပိုးဝင်ရောက်မှုကူးစက်ရောဂါကြောင့်စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသလဟယ်မြို့နယ်အတွင်းမှာဒေသခံကလေးငယ်အများစုအပါအဝင်20ဦးသေဆုံးပြီးတော့160ကျော်ကူးစက်ခံနေရတယ်လို့နာဂဦးစီးအဖွဲ့ခေါင်းဆောင်တွေကပြောပါတယ်လက်ရှိမှာတော့မြို့နယ်ကျန်းမာရေးအဖွဲ့တွေကရောဂါဖြစ်နေတဲ့နေရာကိုတွားရောက်ကွင်းစင်ပြီးဆေးကုသနေတယ်လို့ဗပောင်းဆောင်ကနေပြီးတော့အားနည်းနေတဲ့အခြေအနေကြောင့်ရောဂါကူးစက်မှုတွေရှိလာနိုင်တယ်လို့လည်းသုံးသပ်မှုတွေရှိပါတယ်ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော့ကိုနိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသလဟယ်မြို့နယ်ထန်ခေါ်နောက်ကုန်းကျေးရွာအုပ်စုတွင်မှစိုးရိမ်ဖွယ်ရာဖျားနှက်ရောဂါဖြစ်ပွားနေတာကြောင့်ကလေးငယ်များစုနဲ့တက်ကြီးရွယ်ဦးတွေစုစုပေါင်း20ဦးခန့်သေဆုံးခဲ့တယ်လို့နာဂဦးစည်းဖွဲ့ဝင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကာစီရံကပြောပါတယ်။
အဲ့ဒီအနေအထားကစိုးရိမ်ကြီးရှိနေတယ်လေ။သေဆုံးသူကကျွန်တော်20ရှိကြတယ်။ လာတာနဲ့မှာသူက၃လေးနှစ်အကျဉ်းသားရဲ့အများဆုံးဖြစ်တယ်။ကျွန်တော်တို့ဒီကွေးကျင်းတဲ့စစ်သေးတဲ့အုပ်စုနဲ့အုပ်စုမှာဆိုရင်အများ60ကျော်တယ်။ပြင်းထန်တဲ့ဟာရောမပြင်းထန်တဲ့ဟာရောဒါပြီးတဲ့ဒီနာဦးကြီးပေါ့။ပြင်းထန်တဲ့အနေအထားတွေကတော့စုစုပေါင်းဆိုလို့ရှိရင်40 50လောက်ရှိတယ်။
ဒီယောဂဟာဆွန်လာပရမပတ်မှာစတင်ဖြစ်ပွားခဲ့ပြီးခဏိတိကူးစက်မှုတွေရှိနေစေဖြစ်သလိုလဟေမြို့နယ်ထန်ကုန်နောက်ကုန်းကျေးရွာအစုအသင်းမှာယောဂဖြစ်ပွားနေသူ160ဦးကျော်ရှိနေပြီးအသက်အန္တရာယ်ဆိုးရိမ်နေရတဲ့သူ40ကျော်ရှိနေတယ်လို့ကိုတိုင်ကွင်းစင်းလေ့လာခဲ့တဲ့ဥကာစီရန်ကပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လ24ရက်နေ့ကစပြီးတော့နာဂဦးစည်းဖွဲ့ဝင်ဥကာစီရန်ဦးဆောင်တဲ့မြို့နယ်ကျန်းမာရေးဖွဲ့တွေကနေယောဂဖြစ်ပွားရသည့်ဓာတ်ကိုတွားရကွင်းစင်းစိတ်ကူးတာခဲ့ပေမဲ့ယောဂဖြစ်ပွားမှုနှုန်းကကျမသွားဘူးလို့ဥကာစီရန်ကပြောပါတယ်။ဒီယောဂဖြစ်ပွားမှုကုသနေမှုနဲ့ပတ်သက်ပြီးတော့လဟေမြို့နယ်ဆရာဝန်တောက်တာဟိန်းထုတ်ကအခုလိုပြောပါတယ
်။ယောဂနေရာတော့ကလေးတွေဖြစ်များပေါ့။ရှားလာတော့ဒီစုပ်အေးနေရာပေါ့နော်။အဲဒီယောဂဖြစ်များပေါ့။တော့လည်းတော့ဒီဟောပေါ့ကျမရဲ့မှုတွေဆရာမတွေဆရာဝန်တွေပေါ့။အဲဖြစ်တဲ့နေရာကိုကုသမှုပေးနေပေါ့နော်။အဓိကတော့ပေါ့သက်ရှိလမ်းကြောင်းပို့ခွင့်တဲ့ယောဂပေါ့။နမောမီးယားပေါ့နော်။အဲယောဂရတင်ရကလေးတွေပြင်ရအောင်အဲနည်းနည်းယောဂပြင်တာတော့လောက်ရှိမှာပေါ့30 40လောက်အဲလောက်လောက်ရှိမှာအဲဖန်ကြီးရမယ်လို့ညာပါလေ
နာဂကိုပိုင်အုတ်ချုပ်ခွေရဒေရအတွင်းဖြစ်ပွားနေတဲ့နမိုနီးယားယောဂဟာဗိုင်းရပ်ယောဂဘူးတွေအသက်ရှူလမ်းကြောင်းတဲဝင်ရောက်လာတာကြောင့်အဆုတ်အသွင်းလေအိတ်တွေရောင်ရမ်းလာပြီးပြည်တည်လာတဲ့အတွက်ဖျားနာခြင်းချမ်းသာခြင်းအသက်ရှူခက်ခဲခြင်းဝေဒနာကိုခံစားရတယ်လို့အသက်အန္တရာယ်ဆိုးရင်ရတဲ့အထိပြင်းထန်နိုင်ပြီးမွေးကင်းစကလေးတွေကလေးငယ်တွေနဲ့အသက်65နှစ်နဲ့အသက်လူကြီးတွေဟာအဆုတ်ရောင်နမိုနီးယားယောဂကိုပိုမိုခံစားရလိမ့်ရှိတယ်လို့ဒေါက်တာဟိန်းထွတ်ကပြောပါတယ်နာဂကူပန်အုတ်ချုပ်ခွေရဒေရဘတ်မှာဘက်ပေါင်းစုံကနေအားနေနေတဲ့အခြေအနေတွေကြောင့်အာဟာရအချို့သက်မှုကနေယောဂကူးစက်မှုတွေရှိလာနေတယ်လို့ဥကာစီရန်ကပြောပါတယ်
ဒီတော့ကျန်းကျင်သူအရာပြောတာကဒီကဒီအာဟာရချိတ်တဲ့ပြီးတော့ပေါ့နော်အာဟာရချိတ်တဲ့ပြီးတော့မှအဲ့ဒီယောဂကူးတွေဝင်တာပေါ့အဲ့ဒီပုံစံမျိုးတွေဖြစ်နေတာဒီကတော့ကျွန်တော်တို့ဒီသားရဲ့အနိသာယဒီစိုင်းစပါလို့ပြုလုပ်တဲ့ခါကျတော့အဲ့ဒီအာဟာရချိတ်တဲ့အနိသာတွေပေါ့ဒီကတော့အစ်ညာကူးကျုံးမှုဒီအာနေတဲ့အနိသာတွေကြောင့်တမတ်ဆက်တွေလည်းခက်ခဲတယ်ကျွန်တော်တို့ဝန်ထမ်းအရာတွေလည်းလူတယ်ပေါ့နော်ဘက်ပေါင်းဆောင်ကအာနေနေတဲ့အနိသာတွေပေါ့လေ
ဒါအပြင်လမ်းမဆက်တွေရိတ်ခက်ခဲမှုကျမကြီးဝန်ထမ်းမလုံလောက်မှုကျမကြီးဝန်ထမ်းတွေကလည်းတာဝန်ကျရာတိရကိုပြန်မရောက်မှုစရှိတဲ့ပြဿနာခက်ခဲတွေရှိနေတယ်လို့လဲနာဂဦးစည်းဖွဲ့ဝင်ပြည်နယ်လွှတ်တော်ကုစလေဥကာစီရန်ကပြောပါတယ်ခင်ဗျာ
ကိုနိုင်ကွင်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တင်းလာနေညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Set 7 ဂျိုလူကနေတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ပြောပြပေးပါမယ်ရှင်
နွေမလာအမေရိကန်သမ္မတရွေးကောက်ပွဲအတွက်ရှင်ပြန်မှုတွေပြင်းထန်လာနေချိန်မှာပဲပြန်ပက်သမ္မတလောင်းနှုတ်ရပြန်လန်ထိုးနှက်တိုက်ခိုက်ပြောဆိုမှုတွေလည်းထွက်ပေါ်လာနေပါတယ်။ CEO ခီးစဉ်နောက်ဆုံးနေ့ဖြစ်တင်းနှင်းနေနေကအိုဟိုင်းပြည်နယ်ကိုလံဘတ်မှာရောက်နေတဲ့ကလင်တန်ကတော့ပြန်ပက် Republican Party ကသမ္မတလောင်းဒေါ်နယ်ထရမ့်မှာဒီမိုကရေစီစနစ်တွေအနေနဲ့တရက်ဖြစ်ပြောဆိုလိုက်ပါတယ်။ဒီချိန်မှာပဲပြန်ပက် Republican သမ္မတလောင်းထရမ့်ကတော့ကလင်တန်နဲ့ဒီမိုကရက်တစ်ပါတီကသမ္မတအိုဘားမားအစိုးရရဲ့မူဝါဒတွေကအောင်မြင်မှုမရှိဘူးဆိုပြီးထိုးနှက်တိုက်ခိုက်ပြောဆိုခဲ့တာပါ။စက်တင်ဘာလနဲ့အောက်တိုဘာလနဲ့ကျင်းပဖို့စီစဉ်ထားတဲ့သမ္မတလောင်းစကားစစ်ထိုးပွဲတွေမှာလည်းဒီမိုကရက်တစ်ပါတီဘက်ကမမှန်မကန်လုပ်တာတွေရှိရဲဆိုပြီးတော့လည်းထရမ့်ကဆွဆွဲပြောဆိုနေပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဟိုတယ်တစ်ခုနဲ့အသေးခံဘုံးကွဲတက်ခတ်မှုတစ်ခုဒီကနေ့တနင်္လာနေ့ကဖြစ်ပွားခဲ့ရမှာရဲတပ်ဖွဲ့ဝင်2ဦးနဲ့တက်ခတ်သူ3ဦးသေဆုံးသွားပါတယ်။ကာဘူးမြို့တော်ကလေစိတ်နီးနော့တိတ်ဟိုတယ်ကိုတက်ခတ်ရင်းနဲ့အကြမ်းဖက်သမား3ဦးသေဆုံးခဲ့ရတာပါ။တူကီနိုင်ငံမှာဇူလိုင်လလယ်ပိုင်းကဆေးရနာသိမ်းမှုကျိုးပန်းမှုတွင်သမ္မတရီဆက်တာရဲ့ R1 တက်ခွန်နေတဲ့ဟိုတယ်ကိုတက်ခတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့စစ်သား12ဦးကိုတူကီတပ်ဖွဲ့ကဒီကနေ့တင်းနေလာနေမှာထပ်မံဖမ်းဆီးလိုက်ပါတယ်။စီးရဲနိုင်ငံအနောက်မြောက်ပိုင်းမှာဒီကနေ့တင်းနေလာနေမှာရုရှားရဲရင်တစ်စင်းပြစ်ချက်ခံခဲ့ရပြီးစီးနှင်းလိုက်ပါလာသူ9ဦးစလုံးသေဆုံးသွားပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ရှောင်းကမ်ချန်းဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာတစ်ခါပြန်ပြီးတော့送ကြရအောင်ပါ။ BOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.